စစ်ကောင်စီတပ်နဲ့ကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA တို့ကြားမှာနှစ်ဖက်ဆင်းရဲတင်းမာနေဆဲဖြစ်တာကြောင့်နမ်ဆန်ရန်ကျေးရွာမှာကြန့်ရှိနေတဲ့ဒေသခံပြည်သူတွေဟာဒီကနေ့ဘေးလွတ်ရာအရက်တွေကိုပြောင်းရွှေ့နေကြရပါတယ်။ဒီလိုပြောင်းရွှေ့သွားတဲ့သူတွေထဲမှာတော့ရွှေလာပြီးတော့တူဖော်တဲ့တခြားဒေသကလူတွေလည်းပါပါတယ်။စစ်ကောင်စီတပ်ကနမ်ဆန်ရန်ကိုထိန်းချုပ်ဖို့ရည်ရွယ်တဲ့ဆိုရင်တိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်လာနိုင်တယ်လို့ KIA ဘက်ကလည်းပြောပါတယ်။ကချင်ပြည်နယ်ဘက်ကစီးရဲနောက်ဆုံးအခြေအနေကိုကိုစံကျော်ကတင်ပြပေးပါမယ်ရှင်
။ဒီလ3ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့တဲ့နောက်ဝိုင်းမော်မြို့နယ်နတ်ဆန်ရံကျေးရွာကဒေသခံတွေဟာစစ်ဘေးလွတ်ရာကိုစတ်တွင်ပြောင်းရွှေ့ခဲ့ကြတာပါ။ဒီကနေ့မှာတော့ကြံနေတဲ့ရွာသားတွေအပါအဝင်ရွှေတူးပေါ်ဖို့လာရောက်သူတွေပါနတ်ဆန်ရံကနေထွက်ခွာသွားကြပြီလို့ဒေသခံတူက VOA ကိုပြောပါတယ်။န
တ်ဆန်ရံကအလုံးကပြည်သူတွေရဲ့စိတ်ဝင်စားတွေလူမျိုးရာနေလို့ကားနဲ့ကိုပြောကြတယ်။အခုကဆိုင်ဆောင်ပါဆောင်ဆိုင်ဆောင်ဒါလည်းရရှိတော့တယ်။ဟိုမြပါတိုင်းကဒီမှာရွာပြန်ပြီးဟိုရပန်းတိုင်းစုတမစုတမီကွန်ပျူတာနဲ့လာပို့ထားတဲ့အင်ဂျင်နေရာကျော်တော့မရှိရအခုအဲ့ဒါအခုကတော့ကျွန်တော်လည်းစိတ်တူကောင်းရွာဘေးပေါင်းကြည့်မှရွှေကျင်တော့ဟိုအဝေးကလာဝန်ထလာရှာတဲ့ဒီသားစုရှိလို့ခရရတယ်အများရှိအခုတို့လည်းဒီနေ့
တိုက်ပွဲဖြစ်ပွားပြီးနောက်နတ်ဆန်ရံရွာကိုစွန့်ခွာသွားသူတထောင်ကျော်လောက်ရှိနိုင်မယ်လို့လည်းခန့်မှန်းပါတယ်။နတ်ဆန်ရံရွာသားတွေဟာဝိုင်းမော်မျိုးကကက်သလစ်ဖျားကြောင်ဂဇူးကနှစ်ချင်းဖျားကြောင်စတဲ့နေရာတွေကိုတင်းချောင်တာရှိတယ်လို့တချို့ကတော့လိုင်စာမျိုးကိုတင်းချောင်နေကြပါတယ်။ဒီလ၄ရက်နေ့မှာတော့ဗမော်မှာရှိတဲ့စစ်ကောင်စီတပ်တွေနတ်ဆန်ရံကိုအင်အားဖြစ်တင်းလာတာကြောင့်စစ်ကောင်စီတပ်နဲ့ KIA အကြမ်းတိုက်ပွဲထပ်မံဖြစ်ပွားခဲ့ကြောင်းဒေသခံတွေကပြောပါတယ်။ဒီကနေ့မှာတော့တိုက်ပွဲတွေငြိမ်သက်နေကြောင်း KIA ရဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကပြောပါတယ်။တစ်ဆက်တည်းမှာပဲစစ်ကောင်စီတပ်ကနန်းဆန်ရံဒေသကိုထိန်းချုပ်ဖို့ရည်ရထားတဲ့ဆိုရင်တိုက်ပွဲတွေဆက်လက်ပြင်းထန်လာပွဲရှိကြောင်းလည်းသုံးသပ်ထားပါတယ်
။အခုချက်ကြည့်တော့တနက်ကနေပါမှမကြားဖို့ခင်ဗျ။အဲ့ညင်းနေပါတယ်ဒီနေ့တော့။မင်းကတော့မင်းဒီတော့ဘယ်တော့မရှိဘူး။ဒါမဲ့ဟိုလေးမျိုးကြီးနဲ့ရမ်းပြတာတော့ရှိပါတယ်မင်းကတော့။မနေ့ပိုင်းကလည်းညနေပိုင်းဒီဖေလောက်ချာပြီးမှတစ်ခေါက်လောက်အဲ့လိုမျိုးတွေပြည့်တယ်ရှိပါလေသူတို့ဘက်ကရေချက်ကအဲ့ဒီနမ်ဆန်ယာတော့ဝန်ချေပေါ့သူတို့ပြန်ချင်းချုပ်ခြင်းနဲ့တဘောနဲ့တိုက်တယ်ဆိုလို့ရှိရင်တော့ဒီတက်ဘောရောဒီနေ့ရှင်းနိုင်ပါတယ်စစ်ဖြစ်ပုံတော့လာလာတော့ပုံများပါတယ်
နတ်ဆန်ရံရွာအနီးမှာဇွန်လ16ရက်နေ့ကလည်းစစ်ကောင်စီတပ်နဲ့ KIA အကြမ်းတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ပါတယ်။နတ်ဆန်ရံရွာဟာမြကြီးနားဗမော်ကားလမ်းပေါ်မှာတည်ရှိပြီး KIA ဌာနချုပ်လိုင်စာနဲ့15မိုင်ဝန်းကျင်ကအကွာမှာရှိတာပါ။အရင်ကဒီရွာမှာအင်ဂျီ600ကျော်လောက်ရှိတဲ့ရွာကြီးဖြစ်ပါတယ်။2011ခုနှစ်ကချင်တကြော့ပြန်စစ်ပွဲဖြစ်ပွားချိန်မှာဒေသခံတွေအားလုံးကျေးရွာကိုစွန့်ခွာခဲ့ကြပြီး2019မှာပြန်လည်အခြေချနေထိုင်ခဲ့ရကအခုတခါထပ်မံတင်းချောင်ကြရတာလည်းဖြစ်ပါတယ်။ဝိုင်းမော်မြို့နယ်နတ်ဆန်ရံရွာမှာစစ်ကောင်စီနဲ့ KIA အကြမ်းစီရေးတဲမှာမှုတွေမြင့်တက်နေတဲ့တချိန်တည်းမှာပဲဝိုင်းမော်မြို့နယ်မြကြီးနားကံပိုက်တေလန်းကစတုံးဒေသဘက်မှာလည်းနှစ်ဘက်တပ်တွေအကြအခုချိန်ထိစီရေးတဲမှာနေပါတယ်။စတုံးဘက်မှာတော့ပြီးခဲ့တဲ့မေလ26ရက်ကစတင်ပြီးတိုက်ပွဲဖြစ်ခဲ့တာကဒီလ4ရက်နေ့ကတော့ KIA ကတက်စကန်တစ်ခုစုပ်ခွာပေးခဲ့ရပါတယ်ခင်ဗျာ။